Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်အော်တိုဘာလ28ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါရှင်အခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ
်မင်္ဂလာညနေခင်းမှာတော်တော်ရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမအနောင်လောက်တို့ပြောပြပေးမှာပါအလက်ပုံမြို့ကိုတပုံတပ်တွေကလက်နက်ကြီးတွေနဲ့တိုက်ခတ်တာကြောင့်အရသာ15ဦးထပ်မနေသေးပြီးတော့လူတရားထက်မနေတရားရသွားတယ်လို့ Syria လူအခွင့်ရေးလေးလာစောင့်ကြည့်အဖွဲ့ကပြောပါတယ် Hillary Clinton နဲ့သမ္မတကတော့ Michelle Obama တို့မနေ့ကပထမဆုံးအကြိမ်ဖြစ်အတူမဲဆွဲစည်းုံခဲ့ပါတယ်American သမ္မတ Barack Obama ဟာသူ့ရာထူးသက်သန်မကုန်ခင်3လအလိုမှာမိုးရစေဝနဲ့ဆက်ဆက်ပြီးအချင်းကျနေသူ68ဦးကိုပြည်တန်းလျှော့ပေါ်ပေးလိုက်ပါတယ်ဒီလိုသတင်းတွေကြားမှာပါမခွန်ညို
ကောင်းပါပြီရှင်အခုညနေခင်းထုတ်လွှင့်ပေးမယ့်သတင်းလွှာတွေတက်မှာတော့မြန်မာနိုင်ငံမှာ Zika virus စတင်တွေ့ရှိနေပြီဖြစ်ပါတယ်
နိုင်ငံသားသူရဲ့ခင်မုန်းရဲ့ကိုတွေးယူတယ်တွေးယူပြီးတဲ့အခါကျတော့အမျိုးသားတက်ခွဲကမှတွေးစစ်တယ်အမျိုးသမီးမှာပေါ်စစ်တဲ့တော့အမျိုးသားမှာတော့မတွေးဘူးပေါ့နော်အမလို့လို့စေသူ့တော့
ကုဆတ်ယောဂတိုက်ဖြတ်ရေးဌာနခွဲကတာဝန်ရှိသူဆရာဝန်တူပြောပြချက်နဲ့အတူချင်းနှိမ်နှင်းရေးကိုအာယုံဆိုင်ဆောင်ရွက်ဖို့လဲအစိုးရဘက်ကဆောင်ရွက်နေပြီဆိုတဲ့အကြောင်းနှားစင်ကြရပါမယ်ကုလလူခွင့်ရေးအထူးကိုယ်စားလှယ်ကရခိုင်ပြည်နယ်ကအခြေအနေမှန်ကိုသိရဖို့နိုင်ငံတကာအဖွဲ့တွေဝင်ရောက်ခွင့်တောင်းဆိုနေတဲ့အပေါ်မှာနိုင်ငံတော်သမ္မတရုံးဘက်ကတုံ့ပြန်ချက်ရှမ်းပြည်နယ်မြောက်ပိုင်းကနေပြီးတော့ SSPP SSA စခန်းတွေဖယ်ပေးဖို့အစိုးရတပ်ကတောင်းဆိုနေတဲ့အတွက်စစ်ရေးတင်းမာနေတဲ့အခြေအနေစတဲ့သတင်းလှတွေထုတ်လွှင့်ပေးသွားမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့ကိုရနိုင်လို့ကြေညာပါမယ်ရှင်
ဆီးရီးယားနိုင်ငံအလက်ပိုမြို့ကအစိုးရတပ်တွေထိမ်းရုပ်ထားတဲ့နေရာတွေကိုဆီးရီးယားသဘုံတွေကအကြီးအကျယ်ထိုးစစ်ဆင်နေပြီလို့သဘုံတပ်ဖွဲ့ကပြောပါရယ်ဆီးရီးယားအစိုးရတပ်တွေထိမ်းရုပ်ထားတဲ့အလက်ပိုမြို့အနောက်ပိုင်းကိုသဘုံတပ်တွေကလက်နက်ကြီးတွေနဲ့တိုက်ခတ်တာကြောင့်အရသာ15ဦးထက်မနည်းသေဆုံးသွားပြီးလူတရားထက်မနည်းဒဏ်ရာရသွားတယ်လို့ဆီးရီးယားလူအခွင့်အရေးလေလာဆောင်ကြီးအဖွဲ့ကဒီကနေ့တောက်ကြနေမှာပြောပါရယ်တိုက်ခိုက်မှုနဲ့ပတ်သက်တဲ့နောက်ထပ်သတင်းအချက်အလက်တွေကိုတော့ချက်ချင်းမရသေးပါဘူးဆီးရီးယားကစာတင်ကြောင်းတစ်ခုကိုလေကြောင်းတကတ်နဲ့တိုက်ခိုက်လို့လူ30ထက်မနည်းသေဆုံးခဲ့ရတဲ့ကိစ္စကိုစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကင်မွန်ကလည်းမနေ့ကြတာပတိနေ့မှာတောင်းဆိုထားပါတယ်တည်ဆုံးမှုအများစုကကလေးငယ်တွေဖြစ်ပါတယ်ဒီတက်ခတ်မှုကိုတမင်ရွယ်လှုပ်ဆောင်ခဲ့တာဆိုရင်တဟာစစ်ရာဇဝမှုဖြစ်နိုင်တယ်လို့ဘန်ကင်မွန်ရဲ့ရုံးကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ကုလသမဂ္ဂပညာရေးဆိုင်ရာအထူးသဖြင့်ပြည်ရှာဝန်ကြီးချုပ်ဟောင်း Gordon Brown ကလည်းဒီဖြစ်ရပ်အတွက်စစ်ရာဇဝတ်မှုဆိုင်ရာစုံစမ်းစစ်ဆေးပေးဖို့တောင်းဆိုခဲ့ပါတယ်။လုံခြုံရေးကောင်စီကဒီကိစ္စကိုစစ်ရာဇဝတ်ပြစ်မှုမြောက်မမြောက်မဖြစ်မနေစုံစမ်းဖို့တကယ်ဖြစ်လာပြီးဖြစ်ပြီး ICC နိုင်ငံတကာစစ်ရာဇဝတ်မှုတရားရုံးတင်ပြီးတော့စုံစမ်းစစ်ဆေးရမှာဖြစ်ကြောင်း Mr. Brown က VOA ကိုပြောပါရယ်။စစ်လေရင်တွေဟာပုတ်ထူးနေမှာတပုံတွေထိန်းချုပ်ထားတဲ့ Idlib မြို့မှာလေကြောင်းတိုက်ခတ်မှုတွေ6ကြိမ်တတိုင်းလုပ်ခဲ့ပြီးကျောင်းဝင်းကိုထိမှန်ခဲ့တဲ့အတွက်ဆီယာမ6ဦးနဲ့ကျောင်းသားကျောင်းသူ22ဦးတို့တေဆုံးခဲ့ရတယ်လို့ဆီးရီးယားလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောပါရယ်ဆီးရီးယားလူအခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ကြီးနဲ့ American သမ္မတအင်မီရိုတို့ကဒီတိုက်ခိုက်မှုတွေကိုဆီးရီးယားအစိုးရဒါမှမဟုတ်ရုရှားအစိုးရကလှုပ်ဆောင်တာဖြစ်တယ်လို့ပြောပါရယ်လေကြောင်းတိုက်ခတ်တဲ့အချိန်မှာရုရှားလေယာဉ်တွေအဲ့ဒီစာတင်ကြောင်းပေါ်ကဝဟင်မရှိမနေဘူးလို့ရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရ Igor Konashevkov ကဆိုပါရယ်
လက်ရှိအမေရိကန်သမ္မတကတော် Michelle Obama နဲ့သမ္မတဟောင်းကတော် Hillary Clinton တို့ဟာလာမယ့်သမ္မတရွေးကောက်ပွဲအတွက်ပထမဆုံးအကြိမ်အတူတွဲပြီးတော့ကြာသပတေးနေ့ကမဲဆွယ်စည်းရုံးရေးဆင်းခဲ့ကြပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲရဲ့လူထုထောက်ခံမှုစစ်တမ်းတွေမှာအကျိတ်နဲ့ဖြစ်နေတာကြောင့်အခုလိုသူတို့တူတွဲပြီးတော့မဲဆွယ်စည်းရုံးခဲ့ကြတာပါ။သမ္မတကတော် Michelle Obama ဟာမြောက်ကရိုလိုင်းနားပြည်နယ် Winston Salem မြို့မှာမဲဆန္ဒရှင်တွေကိုမိန့်ခွန်းပြောပြီးတော့စည်းရုံးရေးဆင်းခဲ့တာပါ။ကျမတို့တရံတရှောက် Hillary Clinton ဟာသမ္မတရာထူးအတွက်အတွေ့အကြုံရင်ဆုံးသူဖြစ်သလိုပြင်ပလောကနဲ့လည်းထိတွေ့ဆက်ဆံမှုအရှိဆုံးသူဖြစ်ပါတယ်။သမ္မတ Obama ထက်ရောသမ္မတဟောင်း Bill Clinton ထက်ရောအတွေ့အကြုံရှိပါတယ်။ဒါကြောင့်သူမဟာပထမဆုံးနေ့ကစပြီးတော့စစ်သေးနာပတိချုပ်အဖြစ်နဲ့တာဝန်ထမ်းဆောင်ဖို့လုံးဝအစဉ်သင့်ဖြစ်နေပြီဖြစ်သလိုအမျိုးသမီးလည်းဖြစ်တဲ့ဆိုပြီးတော့သမ္မတကတော့ Michelle Obama ကပြောပါတယ်။ဒါအပြင်ရွေးကောက်ပွဲကိုအကြံဖန်တဲ့တရားမမျှမတလုပ်တော့မယ်လို့ပုံဖော်နေတဲ့သူတွေကိုမယုံကြဖို့လေသမ္မတကတော် Michelle Obama ကပြောသွားပေမဲ့ဘသူဆိုတာကိုတော့နာမည်ထည့်မပြောသွားပါဘူးလက်ရှိသမ္မတကတော် Michelle Obama နဲ့သမ္မတဟောင်းကတော် Hillary Clinton တို့ဟာတဦးကိုတဦးပွေးဖက်ပြီးတော့သူတို့ဟာမိတ်ဆွေတကယ်ချင်းတွေဖြစ်တယ်လို့လည်းပြောပါတယ်မြောက်ကရိုလိုင်းနားပြည်နယ်ဟာလာမယ့်ရွေးကောက်ပွဲမှာသမ္မတအဖြစ်ရွေးခံဖို့အတွက်အကြိတ်နဲ့ရှင်ပြိုင်နေကြတဲ့ပြည်နယ်တွေကတခုလည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရာထူးသက်သန်မကုန်ခင်3လအလိုမှာပဲမိုးရင်ဆေးဝါးနဲ့ဆက်ဆက်ပြီးအကျဉ်းကျနေသူ68ဦးကိုပြည်တန်းလျှော့ပေါ်ပေးလိုက်တယ်လို့အင်ဘျူရိုကဂျာရာဘရင်းနေမှာပြောပါရယ်ဒီနှစ်အတွင်းမှာပဲတသက်တကြွန်းကြခံထားရသူ42ဦးအပါအဝင်အကျဉ်းသားပေါင်း688ဦးကိုသမ္မတအိုဘားမားကပြည်တန်းလျှော့ပေါ်ပေးလိုက်တာပါ2009ခုနှစ်ဇန်နဝါရီလမှာသမ္မတတာဝန်စတင်ယူကြတဲ့ကအကျဉ်းသားပေါင်း892ဦးကိုအိုဘားမားကပြည်တန်းလျှော့ပေါ်ပေးခဲ့ပြီးတာဟာသမ္မတဟောင်း72ဦးရဲ့ပေါင်းပြီးတော့ပြစ်ဒဏ်လျှော့ပေးခဲ့တဲ့အရေးအတွက်ထက်များပါတယ်။ပြစ်ဒဏ်လျှော့ပေါ်ပေးခဲ့တဲ့အကျဉ်းသားအလုံးနီးပါးဟာမူရီဆေးဝါးနဲ့ပတ်သက်ပြီးအကြမ်းမဖက်တဲ့ပြစ်မှုကျူးလွန်ထားသူတွေဖြစ်ကြသလိုတချို့ကတော့မူရီဆေးဝါးပြစ်မှုနဲ့ဆက်ဆက်ပြီးတနက်ကင်ဆောင်မှုဥပဒေချိုးဖောက်တာသူတွေဖြစ်ပါတယ်။မူရီဆေးဝါးနဲ့ဆက်ဆက်ပြီးအကြမ်းမဖက်ပြစ်မှုကျူးလွန်ထားသူတွေအပေါ်ပြစ်ဒဏ်ကတက်ညာပေးဖို့အတွက်ရာဇဝတ်မှုဆိုင်ရာတရားရေးစနစ်ကိုပြုပြင်ပြောင်းလဲမှုတွေလုပ်ဖို့မစ္စတာအိုဘားမားကထောက်ခံခဲ့တာပါ။သူသမ္မတတက်တန်အစောပိုင်းကာလမှာပြစ်ဒဏ်လျှော့ပေါ်တာတွေတိတ်မလုပ်ခဲ့ပေမလို့ဒုတိယသမ္မတတက်တန်မှာတော့အကျဉ်းသားအတော်များများကိုတက်ညာခွင့်ပေးလာပါတယ်။မကြာခင်သတင်းပတ်တွေတော့ကပဲလူ100ဦးကိုပြစ်ဒဏ်လျှော့ပေါ်ပေးခဲ့တာပါ။လာမယ့်ဇန်နဝါရီလ20ရက်နေ့မှာသမ္မတတက်တန်မကုန်ခင်နောက်ထပ်ပြစ်ဒဏ်လျှော့ပေါ်ပေးဖို့အိုဘားမားစီစဉ်ထားတယ်လို့အိမ်မျိုးတော်ကပြောပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမြောက်ဒကိုတာပြည်နယ်မှာရေနံပိုက်လိုင်းသွယ်တန်းတည်ဆောက်နေတာကိုကန့်ကွက်တဲ့တပ်ကြွလှုပ်ရှားသူတွေနဲ့ရဲတပ်ဖွဲ့ကြားကြာသပတေးနေ့ကကန်နန်ဘောမြို့မှာထိတိုက်ရင်ဆိုင်မှုတွေဖြစ်ခဲ့ပြီးတော့ဆန္ဒပြသူ100ကျော်ဖမ်းဆီးခံခဲ့ရပါတယ်။ပြည်မြင့်ထဏထဏရတာတွေတော့မရှိခဲ့ပါဘူး။အဲ့ဒီရေနံပိုက်လိုင်းသွယ်တန်းတည်ဆောက်တဲ့နေရာဟာအမေရိကန်မူရင်းဌာနတိုင်းရင်းသားတွေပိုင်တဲ့ပုဂ္ဂလိကပိုင်နယ်မြေဖြစ်ပြီးတော့ဒီပိုက်လိုင်းတည်ဆောက်မှုကနေတော့ပုံဝင်ချင်ဆိုင်ရာတက်ရောက်မှုတွေရှိလာနိုင်တယ်လို့ဆိုပြီးပိုက်လိုင်းတိဆောက်မှုကိုဟန်တားဖို့တက်ကြွလှုပ်ရှားသူတွေကလာနေချီကြိုးပမ်းနေကြတာပါအဓိကယုံနေနေရေးရဲတွေကဆနာပြသူတွေကိုနေရာကနေဖယ်ရှားဖို့ကြိုးစားတာမှာပဲအိတ်ဒီနဲ့ငရုတ်ရေးတွေဖြန်းပြီးနေနေတာတွေလုပ်ခဲ့ပါတယ်ဒကိုတာရေနံပိုက်လိုင်းတိဆောက်တဲ့နေရာနာကဆနာပြသူတွေဟာပြီးခဲ့တဲ့ရက်တွေအတွင်းတရားမဝင်လမ်းပိတ်ဆိုတာပုဂ္ဂလိကပိုင်မြေကိုပိုင်နဲ့ကျူးလွန်ဝင်ရောက်ပြီးတော့ယာယီတဲထိုးနေထိုင်တာလိုမျိုးဥပဒေနဲ့မညီတဲ့လုပ်ရက်တွေကိုတိုးပြီးတော့လှုပ်ဆောင်လာခဲ့တယ်လို့ဒေသခံရဲအရာရှိကပြောပါတယ်ဒီလှုပ်ဆောင်မှုတွေကအများပြည်သူလုံခြုံရေးကိုချိမ့်ချောက်နေတာကြောင့်ဆန္ဒပြတဲ့သူတွေအနေနဲ့အဲ့ဒီနေရာကနေထွက်ခွာမလားဒါမှမဟုတ်အတင်းကျပ်ဖယ်ရှားခံမလားဆိုပြီးတော့ဗိုလ်ထုနေကနောက်ဆုံးအကြံတည်ပေးခဲ့တယ်ဆိုပြီးတော့ဒေသခံရဲအရာရှိကပြောပါတယ်ခင်ဗျာ
ဒီအမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအင်မြန်မာပိုင်းကနေတောက်ကြတဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်တရားမဝင်မှုရဲ့ဆေးဝါးကုန်သွယ်မှုတွေမှာပါဝင်ပတ်သက်သူတို့အဖြစ်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးကိုရိုင်းလူသိရှင်ညာပြောထားတဲ့မြို့တော်ဝန်တို့ဟာဒီကနေ့ရဲတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းတေဆုံသွားပါတယ်။ဒါတူဆွီအမ်ပါတူနန်မြို့တော်ဝန်ဆမ်ဆူဒင်ဒီမူကွန်နဲ့အတူတခြားလူ၉ယောက်ဟာရဲတပ်ဖွဲ့ဝင်နဲ့အပြန်အလှန်ပစ်ခတ်ခဲ့ကြတာပါ။မြို့တော်ဝန်နဲ့အဖွဲ့ကဖိလစ်ပိုင်မြောက်ပိုင်းကိုတာဘာဒိုခရိုင်ကမာကီလာလာမြို့ကစစ်ဆေးရေးဂိတ်ခုမှာရဲတပ်ဖွဲ့ဝင်တွေကိုစပြီးတော့ပစ်ခတ်ခဲ့တာလို့သတင်းမီဒီယာတွေမှာဖော်ပြပါရယ်။တဟာမိုးရဲ့ဆေးဝါးတိုက်ဖျက်ရေးအတွက်တရားဝင်လှုပ်ဆောင်မှုတစ်ခုဖြစ်ပေမဲ့လို့အခုဖြစ်ရမှာတော့ကျူးလွန်သူတွေဖက်ကရဲတပ်ဖွဲ့ဝင်တွေကိုအရင်လာပစ်တာဖြစ်တယ်လို့ဒေသဆိုင်ရာရဲအုပ်ရိုမီယိုဂိုဂိုဂျူနီယာကပြောပါရယ်။ဖိလစ်ပိုင်သမ္မတဒူတာတေးဟာသူ့အနိုင်ရခဲ့တဲ့ဒီနေ့အစောပိုင်းသမ္မတရွေးကောက်ပွဲတွေအတွင်းကတိပေးပြောဆိုထားတဲ့အတိုင်းမူရီဆေးဝါးရောင်းဝယ်သူတွေနဲ့ရာဇဝတ်သားတွေကိုအပြင်းထန်ပြစ်မှတ်ထားနေတာပါမစ္စတာဒူတာဒေးသမ္မတတာဝန်ဆက်ယူခဲ့တဲ့ဂျွန်လကုံကဆားလို့သူ့ရဲ့မူရီဆေးဝါးနေနေရေးလှုပ်ရှားမှုအတွင်းလူပေါင်း3600ထက်မနည်းတိစုံခဲ့ရပြီဖြစ်ပါတယ်ဒီတော့အတွင်းအမေရိကန်သမ္မတနဲ့ပို့ရဟမ်းမင်းကြီးအပါအဝင်ကမ္ဘာ့ကောင်ဆောင်တချို့ကိုရန်ရန်ပြပြတုံပြောဆိုတာတွေလုပ်ခဲ့တဲ့သမ္မတဒူတာဒေးကသူ့ကိုဖျားသခင်ကလာရောက်တတိပေးစကားပြောခဲ့တာကြောင့်သူ့အနေနဲ့နောက်နောက်ဆဲဆိုချိန်ဆတာတွေမလုပ်တော့ဘူးလို့ပြောဆိုပါတယ်ရှင်
ကိုရီးယားနိုင်ငံရဲ့ Hyundai နဲ့ Kia ကုမ္ပဏီတွေက2011ကနေ2013ကြာထုတ်လိုက်တဲ့ကားမျိုးစားတွေဟာစီစားသက်သာတယ်လို့ချက်ကားပြောဆိုတယ်ဆိုပြီးစွဲချက်တင်ခံထားတဲ့ဒီကုမ္ပဏီနှစ်ခုက Washington DC အပါအဝင်ပြည်နယ်33ခုမှာဒဏ်ငွေပေးဆောင်ဖို့သဘောတူလိုက်ပြီဖြစ်ပါတယ်။အဲ့ဒီကုမ္ပဏီတွေအနေနဲ့ဒဏ်ငွေအဖြစ် American Dollar 41.2 သန်းပေးဆောင်သွားမှာဖြစ်ပါတယ်။Hyundai နဲ့ Kia ကားကုမ္ပဏီတွေအနေနဲ့ American ပြည်ထောင်စုအစိုးရကိုဒေါ်လာ300ပေးပြီးဖြစ်သလိုတချို့ကားပိုင်ရှင်တွေကလည်းရောပေးပြီးသွားပြီဖြစ်ပါတယ်။အဲ့ဒီကားကုမ္ပဏီတွေကသူတို့ရဲ့ကားမျိုးစားတွေဟာ Dacia, 9.1 လီတာကို62မိုင်ရတယ်လို့ပြောခဲ့ပေမဲ့တကယ်လက်တွေ့မှာတော့အဲ့လောက်မရခဲ့ဘူးလို့ဝါရှင်တန် DC နဲ့အဲ့ဒီပြည်နယ်တွေရဲ့ရှင်းလင်းချက်တွေကပြောပါတယ်ဟွန်ဒေးနဲ့ Kia ကုမ္ပဏီတွေကတော့သူတို့အနေနဲ့ဥပဒေကိုချိုးဖောက်ခြင်းမရှိဘူးလို့ညင်းဆိုလိုက်ပြီးတော့အခုလိုကွာသွားတာဟာအစိုးရရဲ့စစ်ဆေးမှုတွေမှာအားနည်းချက်ရှိတာကြောင့်ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ
ဗီယက်နမ်လေကြောင်းလိုင်းနဲ့ဒီကနေ့တောက်ကြနေမှာဂျပန်နိုင်ငံကိုပြန်ရောက်လာတဲ့ဂျပန်အထက်တန်းကျောင်းသူကျောင်းသား38ဦးတို့ကိုစေယုံတင်လိုက်ရတယ်လို့ဒေတာရင်သတင်းဌာနကပြောပါရယ်အစာအစိတ်ကြောင့်ကျောင်းသားတွေခုလိုနေမကောင်းဖြစ်ရတာလားဆိုတာကိုဂျပန်ချီဘာဒေတာအစိုးရကစုံစမ်းစစ်ဆေးနေတယ်လို့သတင်းဌာနကဆိုပါရယ်ဗီယက်နမ်နိုင်ငံဟိုချီမင်းကနေထွက်ခွာလာတဲ့လေယာဉ်ဟာတောက်ကြနေမနေ့ခင်မှာပဲဂျပန်နိုင်ငံနာရီတာလေဆိပ်ကိုဆင်းသက်ခဲ့တာပါလေယာဉ်မဆိုင်ခင်မှာပဲလေယာဉ်ပေါ်ပါလူ20လောက်နေမကောင်းဖြစ်နေကြတယ်ဆိုပြီးလေကြောင်းလိုင်းတာဝန်ရှိသူတွေကမိသက်ဌာနကိုအကြောင်းကြားခဲ့တယ်လို့ဆိုပါနေမကောင်းဖြစ်သူအများစုကအစာအစိတ်တင့်တာကြောင့်ဖြစ်ပုံရတယ်လို့ဒေတာရင်သတင်းဌာနကပြောပါတယ်။လေယာဉ်ပေါ်မှာလူ323ဦးလိုက်ပါလာပြီး252ဦးကကြောင်ခီးစင်နဲ့လိုက်ပါလာတဲ့ကာနာဂါဝါဒေတာကအထက်တန်းကျောင်းသူကျောင်းသားတွေဖြစ်ပါတယ်။နေမကောင်းဖြစ်တဲ့ကျောင်းသား34ဦးဟာမူးဝေအော်အာနာနဲ့ဝမ်းလျှောတဲ့လက္ခဏာတွေခံစားရတယ်လို့သတင်းဌာနကပြောပါတယ်။
အီတလီနိုင်ငံမှာဒီသတင်းပတ်ထဲအင်အားပြင်းငရင်နှစ်ခုကြောင့်ထိခိုက်ပျက်စီးမှုတွေရှိခဲ့တဲ့ကမ်မာရီနိုမြို့ကိုအီတလီဝန်ကြီးချုပ်မာတီယိုရန်ဇီကြာသပတေးနေ့ကသွားရောက်ကြည့်ရှုခဲ့ပါတယ်။မကြာသေးခင်ကလုပ်ခဲ့တဲ့ငရင်တွေကြောင့်အိုးအိမ်မဲခဲ့ရသူတွေရဲ့နေအိမ်ပြန်လည်တည်ဆောက်ရမှာကူညီဖို့ယူရိုငွေတန်း40ကိုအစိုးရကရထားပြီးပြန်လည်တည်ဆောက်ရေးလုပ်ငန်းတွေကိုအမြန်ဆုံးအလေးထားဆောင်ရွက်သွားမယ်လို့အီတလီဝန်ကြီးချုပ်ကကတိပေးပြောဆိုခဲ့ပါတယ်။အီတလီနိုင်ငံအလဲပိုင်းယူစီတန်မြို့မှာအင်အားပြင်းထန်တဲ့ငရင်နှစ်ခုပေါ်ထုံးလေးကလှုပ်သွားတာကြောင့်ဖျားကြောင်းနေတဲ့အိမ်တွေကြီးကြီးမားမားပျက်စီးသွားခဲ့ပါတယ်။ဒါပေမဲ့လွန်ခဲ့တဲ့နှစ်လကလူ300လောက်သေဆုံးသွားတဲ့ငရင်လောက်တော့ထိခိုက်သေးဆုံးမှုမရှိခဲ့ပါဘူး။လူရေဒါစင်နဲ့ချီပြီးအနေငယ်ဒဏ်ရာရတာတွေထိတ်လန့်တုန်လှုပ်တာတွေရှိခဲ့ပေမဲ့အခုချိန်ထိတော့သေဆုံးတာဒါမှမဟုတ်အပြင်းထန်ဒဏ်ရာရတဲ့သူတွေမရှိကြောင်းရပ်ဖက်ကာကွယ်ရေးဌာနရဲ့အကြီးအကဲ Fabrizio Curcio ကပြောပါတယ်။ပြင်းအား 9.5 အဆင့်ရှိတဲ့ပထမငင်းလှုပ်သွားပြီးတဲ့အချိန်မှာလူတွေတော်များများကသူတို့ရဲ့အိမ်တွေကနေထွက်ပြေးခဲ့ကြတာကြောင့်နောက်နှစ်နာရီကြာမှတခါပြင်းအား 6.1 ရှိတဲ့ငင်းလှုပ်တဲ့အချိန်မှာသူတို့ဟာဘေးလွတ်ရာကိုရွှေ့ပြီးသားဖြစ်နေတယ်လို့ဖြစ်နေတာကြောင့်အခုလိုတေဆုံးတန်ရရတာမရှိသလောက်ဖြစ်ခဲ့တာဆိုပြီးတော့ပြောပါတယ် UC Dan မြို့ဟာပြီးခဲ့တဲ့ August လကငင်းတန်းကိုခံလိုက်ရတဲ့ Amatrice မြို့ရဲ့မြောက်ဖက်မိုင်50အကွာလောက်မှာတည်ရှိတာဖြစ်ပါတယ်ခင်ဗျာ
တောက်ကြနေညနေခင်းနောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုရနောင်တို့ကြီးညာပေးခဲ့တာပါအခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာမှာရော VOA ရဲ့ Internet စာမျက်နှာ burmese.voanews.com မှာပါ Radio ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါရစေအခုချိန်ကစပြီးမြန်မာပြည်ဆိုင်ရာသတင်းလှော်တွေစက်တိုက်ထုတ်လွှင့်ပေးသွားပါမယ်မြန်မာနိုင်ငံရန်ကုန်မြို့မှာနိုင်ငံခြားသူအမျိုးသမီးတဦးဇီကာရောဂါကူးစက်ခံရတဲ့အကြောင်းတည်ပြခဲ့ပြီးနောက်တနေ့မှာပဲဗိုင်းရပ်စ်ပိုးကူးစက်မခံရအောင်သတိထားဖို့ကျန်းမာရေးဝန်ကြီးဌာနကထပ်မံနှိုးဆော်လိုက်ပါတယ်ရောဂါကူးစက်ပြန့်နှံ့မှုဖြစ်စေတဲ့ချစ်နှိမ်နှင်းရေးအပါအဝင်စောင့်ကြည့်ကာကွယ်ရေးအစီအစဉ်တွေကိုပုံမှန်သတိထားဆောင်ရွက်ဖို့ဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းတာဝန်ရှိသူတွေကပြောခဲ့ကြပါတယ်အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
ဒီကယောဂကူးစက်မှုကြောင့်ကိုဝင်ဆောင်မျိုးသမီးတွေမွေးရပါချွေးင်းချက်တွေနဲ့သားသမီးတွေမွေးဖွားနိုင်တဲ့အတွက်အထူးသတိထားဖို့ယောဂမကူးစက်အောင်အထူးဂရုပြုဖို့မြန်မာအစိုးရကျန်းမာရေးအာဏာပိုင်တွေကတတိပေးလိုက်တာဖြစ်ပါတယ်။အထူးသဖြင့်ကတော့နိုင်ငံသားသူအမျိုးသမီးတူယောဂကူးစက်ခံရကြောင်းတွေ့ရှိခဲ့ရပြီးနောက်အနေအကိုသတိထားဖို့နဲ့ယောဂအဓိကပြန်ပွားစီတဲ့ချင်းနှိမ့်နှင်းမှုလည်းစီစဉ်နေတဲ့အကြောင်းနေပြည်တော်ကသတင်းရရှင်းလင်းပွဲမှာပြည်သူ့ကျန်းမာရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာဆိုးလင်ငင်းကပြောဆိုခဲ့တာပါ
ဒီဇီကာယောဂဖြစ်ပေါ်တာပုံတော့ဒါမလေးရလည်းပဲကျွန်တော်တို့တည်မှာထည့်ပြည်ညာပါလေအလေးထားပြီးတော့ဆောင်ရဲနေတယ်ဒါအခုကျွန်တော်တို့ဒီရောင်းတိုင်းဆိုးအပ်ပတ်နေရောရောင်းတိုင်းတည်တာဒီပြည်သူ့ကျန်းမာရေးဦးစီးဌာနနဲ့ရောကျွန်တော်တို့ဒီစီပြရမှာဌာနနဲ့ပူးပေါင်းတော့အဓိကခြေညာနေနေကိုကျွန်တော်တို့ပုံမပြီးတော့အားဖြည့်ပြီးတော့ဆောင်ရဲနေတယ်ဘာဖြစ်လို့ဆိုတော့ဒီကိန်းတော့ကျွန်တော်တို့ကဒါဒီယောဂကတော့မတွေ့သေးတာစိတ်ကြလည်းပဲရှိနေတယ်ဘာဖြစ်လို့ဒီလောက်ကူးကူးဆက်ဆံမှုများတော့ဒါပေမဲ့ယောဂကိုတည်ဆောင်တဲ့ခြင်းညာကျွန်တော်တို့ဒီမှာเนาะဒီရှိနေတဲ့တော့ရှိပြီဆိုလို့ရှိရင်တခြားနေရာတွေကိုဆက်ပဲ chance တာ break တာကိုပြောညာလာညာလာကြဦးနောက်ပိုင်းမှာဦးနောက်လိုတင်ချင်းအထူးဖြစ်ကျွန်တော်တို့ကကိုယ်ဆောင်နေနဲ့ကိုယ်ဆောင်မယ်လို့တော့ plan လုပ်ထားတဲ့အနည်းမောင်းတာတွေကဒီရမုံမှာဆိုလို့ရှိရင်လည်းပဲဒါပို့ပြီးတော့ကျွန်တော်ပြန်ယူဆရမယ်အနေထားဖြစ်လာ
မြန်မာနိုင်ငံပါဝင်ရှိတော်အာရှနိုင်ငံတွေမှာဇီကာရောဂါကူးစက်ခံရနိုင်တဲ့အနေအရှိရဲ့အတွက်ခီးသွားတဲ့သတိထားဖို့အမေရိကန်ရောဂါထိန်းချုပ်ရေးဌာန CDC ကလည်းပြီးခဲ့တဲ့စက်တင်ဘာနှောင်းပိုင်းမှာပဲနှိုးဆော်ချက်ထုတ်ပြန်ထားတာပါ။ရှိတော်အာရှနိုင်ငံတွေမှာဇီကာရောဂါဟာနှစ်ပေါင်းများစွာကတည်းကရှိနေခဲ့ပြီးနိုင်ငံတော်တော်များများမှာမကြာခဏဖြစ်ပွားလေးရှိတဲ့ကြောင်းလဲ CDC ကပြောပါရယ်။ရှိတော်အာရှနိုင်ငံတော်တော်များများကဒေသခံအနေနဲ့ယောဂကူးစက်မှုတန်ခံနိုင်ရည်ရှိကောင်းရှိနိုင်နေပေမဲ့နိုင်ငံသားကခီးသွွားတဲ့အနေနဲ့ယောဂတန်ခံနိုင်ရည်ရှိခြင်းမှရှိနိုင်မယ်လို့လဲ CDC ကသတိပေးခဲ့တာပါ။ရန်ကုန်မြို့မှာပထမဆုံးဇီကာဗိုင်းရပ်ကူးစက်ခံသူဖြစ်ကြာသပတေးနေ့မှာပဲအတည်ပြုနိုင်ခဲ့တဲ့နိုင်ငံသားသူအမျိုးသမီးနဲ့ခင်မုန်းတို့ကိုစစ်ဆေးကြည့်ရမှာတော့အမျိုးသမီးမှာယောဂပိုးတွေ့ရှိခဲ့ရပြီးအခုခါကူးစက်ခံသူအမျိုးသမီးကိုနေမှာပဲနေထိုင်ခွင့်ပြုထားကြောင်းလဲကူးစက်ယောဂတိုက်ဖျက်ရေးဌာနကွယ်ဗဟုကလက်ထောက်ဆရာဝန်ဒေါက်တာအောင်သူကပြောပါတယ
်။ဟောနိုင်ငံသားသူရဲ့သူ့ရဲ့ဟိုဟာပေါ့သူ့ရဲ့ခင်မုန်းရဲ့သွေးယူတယ်။သွေးယူပြီးတဲ့ခါကျတော့အမျိုးသားတက်ခွဲခံမှာသွေးစစ်တယ်။သွေးစစ်တဲ့အခါမှာအမျိုးသမီးမှာ positive တွေတော့အမျိုးသားမှာတော့မတွေ့ဘူးပေါ့နော်။သွေးရတဲ့ကြောင့်မလို့လို့ဆဲသူ့ကိုတော့တန်နေသူ့ရဲ့နေအိမ်မှာပဲထားစီရပေါ့။သွားတော့သူ့ရဲ့ဟို protein ကြာရကယောဂဖြစ်တဲ့သူဟာသေးုံမှာတရားကူတာပေါ့မလို့ပေါ့နော်။ဒါပေမဲ့သူလူနာရဲ့တောက်ဆိုရဲရဆိုလို့ကျင်တော့သေးုံကိုတင်ပေးရပေါ့နော်။အဲ့တော့သူကအခုလောလောဆယ်နေမှာရှိပြီးတော့ခင်ကိုင်းမခံရအောင်နေဖို့ရယ်အပြေမတွက်ဖို့ရယ်တော့သူကလူနာလက်ခံပါလေ
မြန်မာအစိုးရရဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနကတော့မကြာသေးခင်လတွေအတွင်းမြန်မာနိုင်ငံရဲ့အိမ်နီးချင်းထိုင်းနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံချို့မှာဇီကာဗိုင်းရပ်ပိုးကူးစက်ခံမှုသတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲအပြည်ပြည်ဆိုင်ရာလေဆိပ်စိတ်ကန်းနေဆက်အဝင်အထွက်တွေကိုစောင့်ကြည့်စစ်ဆေးတာအပါအဝင်ယောဂကူးစက်မှုကိုကာကွယ်နိုင်အောင်ဆောင်ရွက်ဖို့ညွှန်ကြားချက်တွေထုတ်ပြန်ထားပါတယ်
ကိုထက်အောင်ခန့်သတင်းပေးပို့ခဲ့တာပါရှင်အခုရခိုင်ပြည်နယ်ဘက်ကိုအလှည့်ပေးပါမယ်ရခိုင်ပြည်နယ်ကအခြေအနေမှန်တွေသိနိုင်အောင်နိုင်ငံတကာအဖွဲ့တွေကိုဝင်ရောက်ခွင့်ပြုဖို့နဲ့တမာတမတ်ကြတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်တောင်းဆိုထားတဲ့အတိုင်းဆောင်ရွက်နေတဲ့အကြောင်းနိုင်ငံတော်သမရယုံပြောခွင့်ရသူကပြောပါတယ်လုံခြုံရေးအတွက်ဆောင်ရွက်မှုတွေမှာလည်းဥပဒေနဲ့ညီဖြစ်အောင်ဆောင်ရွက်နေတယ်လို့လည်းသူကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ရခိုင်ပြည်နယ်အတွင်းအော်တိုဘာလ9ရက်နေ့ကဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတမ်ဘရွန်ရဲ့ရဲတပ်ဖွဲ့ကနေပြည်တော်ရှင်းလင်းရမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီကတောက်ဆိုခဲ့တာဖြစ်ပါတယ်ဒီတောက်ဆိုချက်နဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတယုံပြောရေးဆိုခွင့်ရှိသူဦးစော်ထေကအခုလိုပြောဆိုပါတယ်
အော်အဲ့ဒါနိုင်ငံရေးဝန်ကြီးဌာနလုပ်နေတယ်။ဒါပေမဲ့ကျွန်တော်တို့ဒီတလောက်ကတော့ဒေသကိုနိုင်ငံတကာအဖွဲ့အစည်းတွေတောက်ဆိုနေတာ။ဒီမှာရှိနေတဲ့တန်ရုံးတွေရှိတယ်။နိုင်ငံတကာအဖွဲ့အစည်းရဲ့ဌာနေကိုယ်စားလှယ်တွေရှိတယ်။ဒါတွေပေါ်မှာကျွန်တော်တို့ဟိုစဉ်းစားနေတယ်ပေါ့နော်။စဉ်းစားနေတယ်။နောက်ဟိုလိုမျိုးနိုင်ငံတကာအဖွဲ့အစည်းတွေ Humanitarian Access က WFP လို့ပါလို့ဆိုကျွန်တော်တို့သွားဝင်ပေးထားပြီးသား။ဟိုစော်ပိုင်းကဒေသအချင်းတွေထိမ့်သိမ့်နေတဲ့အချိန်ပေါ့။မတည်ငြိမ်သေးတဲ့အချိန်မှာတော့ခဏကန့်သတ်ထားတယ်။ဒါပေမဲ့ဤကြတဲ့နေရာသုံးရာစာပြီးအဲ့လို WFP ဒီလိုမျိုးတကယ် humanitarian သွားတဲ့အဖွဲ့အစည်းတွေကျွန်တော်တို့တောင်းဝင်ပေးထားပြီးသားပါ
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ကအမေရိကန်နိုင်ငံနယူးယောက်မြို့မှာကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံအတွင်းလက်နက်ကင်ပြိပခဖြစ်ပွားရာဒေသတွေမှာလူခွင့်ရေးချိုးဖောက်တာတွေဆက်လက်ဖြစ်ပေါ်နေကြောင်းအစီရင်ခံတင်ပြခဲ့တယ်လို့တရင်းစာရှင်းလင်းပွဲမှာလည်းရခိုင်ပြည်နယ်ဘူးတီတောင်မောင်းတော်ဒေသဘက်မှာမွတ်စလင်အရက်သားတွေအပေါ်ဥပရိမက်တပ်ဖြတ်တာအမျိုးသမီးတွေအပေါ်အာဓမပြုကျင့်တာနဲ့ဖမ်းဆီးတာတွေကြားနေရကြောင်းပြောဆိုထားပါတယ်။တချိန်တည်းမှာပဲဒီရက်ပိုင်းတွေအတွင်းမှာပြည်ရင်းပြည်ပမီဒီယာတချို့မှာမောင်းတော်ဒေသအတွင်းလုံခြုံရေးတပ်ဖွဲ့တွေကနေပြည်တော်ရှင်းလင်းစဉ်မွတ်စလင်အမျိုးသမီးတွေကိုအာဓမပြုကျင့်ကြောင်းတရင်းတွေဖော်ပြခဲ့ပါတယ်။သမရာယုံပြောခွင့်ရသူဦးစော်ထေကတော့လုံခြုံရေးအာဏာပိုင်တွေအနေနဲ့လူခွင့်ရေးချိုးဖောက်တဲ့လောက်ရမျိုးတွေမဖြစ်စေဖို့ညွှန်ကြားထားပြီးဖြစ်တယ်လို့ပြောပါတယ်
။အဲ့ပေါ်မှာဒီကိစ္စတော့ခိုင်နေကြတဲ့အတိုင်းခုနပြောတဲ့လူခွင့်ရေးဆိုင်ကိစ္စတွေနဲ့ပတ်သက်ပြီးဖိအားပေးမှုတွေဆွဆွဲဝန်ဆောင်မှုတွေလောက်လာမယ်ဆိုတော့ဒီအစိုးရကြိုးသိတယ်။ကြိုးသိတော့လည်းတတိကြီးထားပြီးလို့ဘူးရင်းနဲ့ညီလို့နောက်ပြီးတော့လူခွင့်ရေးချိုးဖောက်မှုတွေမလုပ်ဖို့တတိထားဖို့ဒါမျိုးတွေအပေါ်မှာညွှန်ကြားထားပြီးသားဖြစ်တယ်။တမရော်နဲ့ရဲတပ်ဖွဲ့ရတဲ့လူခွင့်ချိုးဖောက်မှုတွေမဖြစ်ရအောင်ထိနေနေဆောင်ရွက်နေတာဖြစ်တယ
်။လောလောဆယ်မှာရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့ပြည်နယ်အစိုးရအဖွဲ့ဟာပြည်ပကဖြစ်ပွားရာဘူတိတော်မောင်းတော်ဒေသဘက်ကိုရောက်ရှိနေပြီးလူခွင့်ချိုးဖောက်မှုနဲ့ပတ်သက်လို့မွတ်စလင်ကျေးရွာတွေကတိုင်ကြားတာမရှိကြောင်းရခိုင်ပြည်နယ်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူစီပင်တာယာရေးဝန်ကြီးဦးမင်းအောင်ကပြောပါတယ
်။မင်းရဟိုနေဆက်ပေါ့နော်နေဆက်မြို့ဖြစ်တဲ့တောင်ပြိုလက်ဝဲရောက်တယ်ဒီနေ့ကြတော့ကျွန်တော်တို့မခူရအဲ့ဒါလေးနေသမျိုးပဲကြီးကမြင်ရောက်တယ်အဲ့ဒါနေသမျိုးမျိုးရွာတဲ့မျိုးတွေပေါ့နော်ဘလို့ခွင့်ချိုးပေါက်ခါရတယ်ဆိုရင်သူတို့အထောက်ထားနဲ့အတိအကျဆုံးနဲ့သင်ကြမှာပေါ့ လူတိုင်းမှာဓာတ်ပုံရိုက်နိုင်တဲ့ဖုန်းတွေအကုန်လုံးရှိနေတာပဲကြာတကယ်ရှိခဲ့တယ်ဆိုရင်တော့အများကြီးတိုင်ကြမှာပေါ့ကြာတော့ကျွန်တော်တို့အဲ့ရထောက်ထားနေကျွန်တော်တို့ကဟုတ်မဟုတ်ကျွန်တော်ဖြည့်ချင်းပေးုံမရှိမှာပေါ့သူတို့ပြောတဲ့မထောက်ထားတယ်မသိပဲနဲ့ကျွန်တော်တို့ကဘယ်လိုမှအဆုံးပြပြပြောလို့မရဘူးလေ
ပြည်내အစိုးရအဖွဲ့ကတော့အကြမ်းဖက်သမားတွေကိုဖော်ထုတ်ရမှာပူးပေါင်းဆောင်ရွက်ဖို့အတွက်ဆွေးနွေးတာတွေရှိကြောင်းပြောဆိုပါတယ်ဒီလအတွင်းဖြစ်ပေါ်တဲ့ရခိုင်ပြည်내အတွင်းပြိပခါကြောင့်ရဲတပ်ဖွဲ့ဝင်9ဦးတပ်မတော်သား5ဦးကြာဆုံးခဲ့တယ်လို့အကြမ်းဖက်အဖွဲ့ဘက်ကလူ28ယောက်သေဆုံးပြီး29ဦးဖမ်းဆီးထားပါတယ်ဖမ်းဆီးထားသူတွေကို ICRC ခေါ်အပြည်ပြည်ဆိုင်ရာကြက်ချီနီအဖွဲ့အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အချိန်မရွေးဝင်ရောက်စစ်ဆေးနိုင်ကြောင်းလည်းပြည်ထောင်ဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ
်ကိုမိုးစောပြောပြသွားတာပါရှင်အခုရှမ်းပြည်နယ်ဘက်ကိုတလှည့်ကြည့်ကြရအောင်ပါရှမ်းပြည်နယ်မြောက်ပိုင်းမှာမြမတပ်မတော်ကနေ SSPP SSA မြောက်ပိုင်းရှမ်းပြည်တပ်မတော်အခြေပြုတပ်စခန်းကိုဖယ်ရှားပေးဖို့တောင်းဆိုမှုတွေကြောင့်နှစ်ဖက်အကြမ်းမှာစစ်ရေးတင်းမာနေပါတယ်။ဒေသခံတွေကတော့စစ်ဖြစ်မဲ့အရေးအယံတွေကြောင့်ဘေးလွတ်ရာပြောင်းရွှေ့ဖို့ပြင်ဆင်နေကြတယ်လို့ဆိုပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါမြမတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA အခြေပြုလွန်တိုင်းတပ်စခန်းနဲ့လွန်တိုင်းကျေးရွာကိုဖယ်ရှားပေးဖို့ဒီရက်ပိုင်းတွင်မှာတောင်းဆိုခဲ့တာကြောင့်တိုက်ပွဲပြန်လည်ဖြစ်လာမယ့်အခြေအနေတွေရှိနေတယ်လို့ SSPP ပြောခွေရဘူမူဆိုင်စုကပြောပါတယ
်တိုက်ပွဲတော့မဆက်ပြင်းနဲ့လည်းတင်းမာမှုတော့ရှိပါတယ်ဗျတိုက်ပွဲဖြစ်မဲ့အခြေအနေတော့ရှိနေတယ်ဖယ်ပေးဖို့ကသူတို့ကအကျဉ်းပြောနေတာကဒီမိုင်းရှူရမြောက်ပဲပေါ့လွယ်နိုင်ရွာနေနာဝင်းကျင်မှာရှိတဲ့ကျွန်တော်တို့စခန်းချို့တွေပေါ့လွယ်နိုင်ရွာရဲ့စီပေးရဲ့မြောက်ပဲရဲ့စခန်းတစ်ခုပေါ့ဖယ်ပေးခိုင်းတာပေါ့
ပြီးခဲ့တဲ့2015ခုနှစ်နိုဝင်ဘာလတုန်းကမြောက်ပိုင်းရှမ်းပြည်တပ်မတော်ဖွဲ့အနေနဲ့မိုင်းရှူမိုင်းနောင်ကာလန်မြောက်ပဲချမ်းကိုစုခွာပေးဖို့မြန်မာအစိုးရကိုယ်စားလှယ်ဘက်ကတောင်းဆိုခဲ့တယ်လို့ SSPP SSA ဘက်ကနေနောက်ဆုတ်ဖို့သဘောတူခဲ့ပါတယ်မြမတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကနေအခြေပြုသတ်ဆွဲထားတဲ့လွယ်စည်းလွယ်လန်းတောင်ကျောစခန်းကိုနောက်ဆုတ်ပေးဖို့တောင်းဆိုတာဒီဒေသဟာ UWSA ဝါထင်းချုပ်ရပန်ရန်မိုင်းလင်းဒေသကိုချင်းချောင်းနိုင်မဲ့အနေအထားမှာဖြစ်နေတယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်တပ်မှုကြီးတူကဆိုပါတယ်လက်ရှိ SSPP SSA လွန်တိုင်းသတ်စခန်းကိုတန်းနောက်ပြန်ဆုတ်ဝေးဖို့အရှိလေပိုင်းတိုင်းမှုကနေထပ်မံအကြောင်းကြားလာတာလည်းဖြစ်ပါတယ်လွန်တိုင်းကြေးရွာသားတွေအနေနဲ့စစ်ဖြစ်သောမဲ့အရေးအယံတွေကြောင့်အခက်အခဲကြားကနေနေရကိုပြောင်းရွှေ့ဖို့ပြင်ဆင်နေတယ်လို့မိုင်းရှူမြို့ခံနန်းဆိုင်ဟင်းကပြောပါတယ
်စစ်တပ်ဖက်ကပြောင်းရွှေ့ခိုင်းတယ်သူတို့ကမြို့ထဲကိုပြောင်းရွှေ့ဖို့ပြောတယ်ကတကယ်တော့အခက်အခဲရှိကြတာပေါ့နော်ဟိုဟာဟိုရှိဒီရှိဆိုတာနေအိမ်ကအခက်အခဲလည်းဖြစ်တယ်ပြောင်းရွှေ့ရတာလည်းအခက်အခဲဖြစ်ကြတာပေါ့စစ်ဖြစ်မှလည်းသွားမယ်ထင်တယ်အဲ့လိုမျိုးပဲရွာသားတွေကတော့ထင်တယ်လေတိုက်ပွဲဖြစ်တော့မယ်ပေါ့နော်
လက်ရှိမိုင်းရှူမြို့ထဲမှာလုံခြုံရေးတင်းကျပ်ထားတယ်လို့အောက်တိုဘာ26ရက်နေ့ကမိုင်းရှူမြို့ထွက်စစ်စည်ရေးခိတ်မှာဆိုင်ကယ်စီးနှင်းလာသူတို့ကိုလုံခြုံရေးတပ်ကနေပြစ်ကတ်ခဲ့လို့ဒိတ်ဆုံးမှုဖြစ်ပွားခဲ့တယ်လို့လည်းနန်းဆိုင်ဟင်းကဆက်ပြောပါတယ
်။ဒီမှာတော့မိုင်းရှူမှာ၄ရက်လောက်ရှိပြီးအခြေအနေမကောင်းမှုဆိုပြီးတော့စစ်တပ်ဖက်ကလည်းလုံခြုံရေးကိုပို့ပြီးတော့ချထားတယ်။အဲမှာမြို့အဝေးထက်ကိတ်မှာလူရောစစ်သေးတယ်၊ကားတွေရောစစ်သေးတယ်။အဲ့ချိန်မှာစက်ထောင်စုဆိုတဲ့အခိုးဆုံးရောတာကလည်းဆိုင်ကယ်နဲ့လည်းအဲ့ကိတ်ကိုဖြတ်သွားတော့သူတို့ကရက်ခိုင်းတာပေါ့နော်။ရက်ခိုင်းတော့သူကမရက်ပဲနဲ့ဆက်သွားလို့အဲ့ဒါလမ်းပြလိုက်တယ်လို့ဒါတော့ဖြစ်ချင်းပဲတမ်းမြောက်လာတယ်လေ။
ပြီးခဲ့တဲ့အောက်တိုဘာလ23ရက်နေ့ကလည်းဒီဘောမြို့နယ်တွင်စေခံကျေးရွာအုပ်စုနန်းလော့ကျေးရွာနီးမှာမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြမတပ်မတော်တို့ကြမ်းမှာပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တယ်လို့ဒေသခံရွာသားတွေလည်းစစ်ပေးတိမ်းရှောင်နေရတယ်လို့ SSPP ပြောခွေရဗိုလ်မှူးဆိုင်စုကဆက်ပြောပါရတယ်
။ကျွန်တော်တို့ကလို့ရှာချစ်ချောင်းတယ်တပ်မတော်ကလည်းလို့ရှာချစ်ချောင်းတယ်သွားတိုးကြတာပေါ့။သွားတိုးပြီးတော့ပြန်လာပြစ်ခတ်ပြီးတော့ဆွေးသွားတာပါပဲ။ဒါလူလူထုတွေကတော့ကြောက်လန့်တာပေါ့။ပြီးတော့လည်းတိုက်ပွဲနေနေပါပါဖြစ်နေတော့လေတပ်မတော်ကလည်းအများကြီးပုန်းနေပါလေရွာထဲမှာပစ်ချတာမျိုးတွေရှိခဲ့လို့အဲ့ဒါရွာသားတွေကြောက်ပြီးတော့ဒီဒုက္ခတွေများရှိလာတာဖြစ်ပါတယ်
။လက်ရှိရှမ်းပြည်နယ်အတွင်းမှာ UWSA ဝါသက်ဖွဲ့တွေကနေရှမ်းပြည်ရှိပိုင်းထုတေရလေးမိုင်းလာတပ်ဖွဲ့နေမြေတွင်းကစခန်းတွေကိုရှောင်းသခင်နေရာယူသိမ်းပိုက်ထားတဲ့အပေါ်မှာဝါသက်ဖွဲ့တွေအနေနဲ့တပ်ဆုတ်ပြန်ဖို့မြန်မာစိုးရတပ်မတော်ကနေညွှန်ကြားထားပြီးနောက်ပိုင်းနှစ်ဖက်စီရေးအပြိုင်မှုတွေလည်းရှိနေပါတယ်။ဒီလိုနှစ်ဖက်အပြိုင်မှုတွေရှိနေပေမဲ့မြန်မာတပ်မတော်နဲ့ UWSA ဝါသက်ဖွဲ့တို့ကြားစစ်ရေးရတိုက်ခိုက်မှုတွေဖြစ်ပွားပေါ်ရာမရှိနိုင်ဘူးလို့ SSPP ပြောခွေရဘူမူဆိုင်စုကခုလိုသုံးသပ်ထားပါတယ်။
တို့ကတိုက်ပွဲကြီးကျယ်တော့မဖြစ်နိုင်ဘူးလို့ကျွန်တော်ကထင်ပါတယ်။ဒါပေမဲ့ဖြစ်လာရင်လည်းတို့ကညှိနှိုင်းဆောင်ရွက်မှုဖက်တုံနှစ်ဖက်လွားတဲ့အတိုင်းအတာတွေကိုလိုတာနဲ့ပို့ပြီးတော့လုပ်ရင်လုပ်နိုင်တာပေါ့။ပြည်နာဒီဖြစ်ကြီးကျယ်ရှိခဲ့ဖို့တာရှိတယ်လား။ညှိနှိုင်းနိုင်တဲ့အစီအစဉ်တွေကြတာပါပဲ
။ဒီကနေ့မနေ့ပိုင်းမှာတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ဦးဆောင်ဖွဲ့ဟာတရုတ်နိုင်ငံကိုချစ်ကြည်ရေးခရီးသွားရောက်နေပါတယ်။ တရုတ်နေစားရှိဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWS နဲ့မိုင်းလာအထူးတပ်ဖွဲ့တို့အကြားစစ်ရေးသင်းမာမှုဖြစ်ပွားနေချိန်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဦးဆောင်ဖွဲ့ဟာတရုတ်နိုင်ငံကိုချစ်ကြည်ရေးသွားရောက်သွားလဲဖြစ်ပါတယ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့တရုတ်နိုင်ငံခီးစဉ်ဟာတရုတ်နယ်စပ်ရှိလက်နက်ကန်ဖွဲ့တွေရဲ့အရေးနဲ့ပတ်သက်မှုရှိနေမယ်လို့လည်းနယ်စပ်စီရဲ့ကဲခတ်သူတွေကလည်းသုံးသပ်မှုတွေလည်းရှိနေပါတယ်ခင်ဗျာ
နိုင်ကုန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့တောက်ကြနေညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ရုပ်မြင့်တန်ကြားအစီအစဉ်တွေကို Democratic မြန်မာအသံ DPP ရုပ်တံလိုင်းကနေဖမ်းယူကြည့်ရှုနိုင်ကြပြီဖြစ်ပါတယ် DPP ရုပ်တံစလောင်းကနေပြီးနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးတော့ပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်ပါတွေတွေ့ဆုံမေးမြန်းခန်းတွေနဲ့ပတ်စံကန္တာတွေကို DPP ရုပ်တံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ကြပါလိမ့်ရှင
်မြန်မာပြည်ရင်းတည်ယူပို့ဆောင်ရေးလုပ်ငန်းတွေမှာအသက်အန္တရာယ်ကာကွယ်ဖို့အတွက်လုံခြုံမှုဆိုင်ရာလှုပ်ထုံးလုပ်နည်းစည်းကမ်းသတ်မှတ်ချက်တွေအာမခံထားရှိတဲ့စနစ်တွေလိုက်နာမှုအားနည်းနေတာတွေကြောင့်ခီးသွွားပြည်သူတွေနစ်နာဆုံးရှုံးမှုတချို့နဲ့ရင်ဆိုင်နေရတာတွေ့ရပါတယ်လမ်းပန်းဆက်သွယ်ရေးနဲ့တည်ယူပို့ဆောင်ရေးဟာနိုင်ငံဖွံ့ဖြိုးမှုအတွက်အဓိကကြတာကြောင့်အားနည်းချက်တွေကိုဘယ်လိုပြုပြင်ကြမလဲဝန်ဆောင်မှုပေးသူတွေနဲ့ခီးသွွားပြည်သူတွေအကြားတဟဇာတဖြစ်အောင်ဘယ်လိုအချက်တွေကိုလိုက်နာကြဖို့လိုပါသလဲစတာတွေကိုကျွမ်းကျင်သူတွေကိုဖိတ်ကြားပြီးဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းခြင်းကြတယ်ဆိုရင်တော့email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-5554 ကိုဖြစ်စေထိုတင်အကြောင်းကြားထားနိုင်ပါတယ်ရှင
် VOA American တန်ရက်တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-232-382-5554 ကိုဖြစ်စေ email လိပ်စာ burmese@voanews.com ကိုဖြစ်စေအချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်အခုကျမတို့အတန်လွှင့်နေတဲ့ radio အစီအစဉ်ပြပြချင်း Asia Set 7ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်အခုညနေပိုင်းစီစဉ်အဆုံးမတက်ခင်မှာတော့သတင်းအချင်းချုပ်ကိုနန်းလောင်ကကြေညာပေးပါဦးမယ်ရှင
်။ Syria နိုင်ငံအလက်ပိုမြို့ကအစိုးရတပ်တွေထိမ်းချုပ်ထားတဲ့နေရာတွေကို Syria သဘုံတွေကအကြီးအကျယ်ထိုးစစ်ဆင်နေပြီလို့သဘုံတပ်ဖွဲ့ကပြောပါရယ်။အစိုးရတပ်တွေထိမ်းချုပ်ထားတဲ့အလက်ပိုမြို့အနောက်ပိုင်းကိုသဘုံတပ်တွေကလက်နက်ကြီးတွေနဲ့တိုက်ခိုက်တာကြောင့်အရက်သား15ဦးထက်မနည်းသေဆုံးပြီးလူ100ထက်မနည်းဒဏ်ရာရသွားတယ်လို့ Syria လူအခွင့်အရေးလှိလာဆောင်ကြီးအဖွဲ့ကဒီကနေ့တောက်ကြနေမှာပြောပါရယ်။တိုက်ခိုက်မှုနဲ့ပတ်သက်တဲ့နောက်ထပ်သတင်းအချက်အလက်တွေကိုတော့ချက်ချင်းမရသေးပါဘူး။အမေရိကန်သမ္မတရွေးကောက်ပွဲရဲ့လူမှုထောက်ခံမှုစစ်တမ်းတွေမှာအခြေအနေဖြစ်နေတာကြောင့်လက်ရှိအမေရိကန်သမ္မတဂရောနဲ့သမ္မတဟောင်းဂရောဒီကမှာရှင်လက်ရှိအမေရိကန်သမ္မတဂရောမီရှယ်အိုဘားမားနဲ့ဟီလာရီကလင်တန်တို့ပထမဆုံးအကြိမ်အတူတွဲပြီးတော့ဂျာရာပလင်းနေမှာအတူမဲဆွဲစည်းရုံးရေးဆင်ခဲ့ကြပါတယ်သမ္မတဂရောမီရှယ်အိုဘားမားဟာမြောက်ကယ်ရိုလိုင်းနာပြည်နယ်ဝင်းစတန်ဆဲလ်မန်မြို့မှာမဲဆန္ဒရှင်တွေကိုမင်ခွန်ပြောပြီးတော့စည်းရုံးရေးဆင်ခဲ့တာပါကျမတို့တက်တန်တျှောက်ဟီလာရီကလင်တန်ဟာသမ္မတရာထူးအတွက်အတွေ့အကြုံအရင်ဆုံးသူဖြစ်တယ်လို့ပြင်ပလောကနဲ့လည်းထိတွေ့ဆက်ဆံမှုအရှိဆုံးသူဖြစ်ပါတယ်သမ္မတအိုဘားမားထက်ရောသမ္မတဟောင်းဘီလ်ကလင်တန်ထက်ရောအတွေ့အကြုံရှိပါတယ်ဒါကြောင့်သူမဟာပထမဆုံးနေ့ကစပြီးတော့စစ်တင်နာပဋိချုပ်ဖြစ်နေတဲ့တဝန်ထမ်းဆောင်မှုလုံးဝအဆင်သင့်ဖြစ်နေပြီဖြစ်တယ်လို့အမျိုးသမီးတဦးလည်းဖြစ်တယ်လို့မီရှယ်အိုဘားမားကပြောပါတယ်။အမေရိကန်သမ္မတဘာရက်အိုဘားမားဟာသူ့ရာထူးတပ်တန်မကုန်ခင်3လအလိုမှာပဲမွေးရစေဝါနဲ့ဆက်ဆက်ပြီးတော့အချင်းကျနေသူ68ဦးကိုပြစ်ဒဏ်လျှော့ပေါက်ပေးလိုက်တယ်လို့အင်မီရောကဂျာရာပရင်းနေမှာပြောပါတယ်။ဒီနှစ်အတွင်းမှာပဲတက်တက်တကြွန်းကျခံထားရသူ42ဦးအပါအဝင်အချင်းသားပေါင်း688ဦးကိုသမ္မတအိုဘားမားကပြစ်ဒဏ်လျှော့ပေါက်ပေးလိုက်တာဖြစ်ပါတယ်။
တောက်ကြနေညနေခင်းနိုင်ငံတကာသတင်းအချင်းချုပ်ကိုနန်းလောင်ကြေညာပေးသွားခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မရှင်ည9နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါတော်ရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.